စီးရီးယားသမ္မတဘရှာအယ်အာဆတ်ကဒုသမ္မတကိုအာဏာလွှဲပြောင်းပေးရေးအာရဗ်နိုင်ငံများအဖွဲ့ချုပ်ရဲ့အစည်းအဝေးကိုအစိုးရကပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ဖို့ကြိုးပမ်းတဲ့လှုပ်ရက်ဖြစ်တဲ့ဆိုပြီးလက်မခံဘဲပယ်ချလိုက်ပါတယ်။အာရဗ်အဖွဲ့ချုပ်ရဲ့အဆိုပြုချက်ဟာမြောင်မြောင်တင်းတင်းဝင်ရောက်ဆက်ဖက်တာလို့အစိုးရတာဝန်ရှိသူရဲ့အပြောကိုကိုးကားပြီးစီးရီးယားနိုင်ငံမှရုပ်တံကနေဒီကနေ့ထုတ်လွှင့်လိုက်ပါတယ်။စီးရီးယားအစိုးရအနေနဲ့တရင်နှစ်ပတ်အတွင်းနိုင်ငံတော်အတိုက်ခံတွေနဲ့ဆွေးနွေးရင်းနဲ့နှစ်လအတွင်းအစိုးရအသစ်ဖွဲ့စည်းရေးအာရဗ်အဖွဲ့ချုပ်နိုင်ငံညာရေးဝန်ကြီးတွေကမနေ့ကတောင်းဆိုလိုက်တာပါ။အတိုက်ခံတွေနဲ့ဆွေးနွေးခြင်းအပြင်လွှတ်တော်နဲ့သမ္မတရွေးကောက်ပွဲတွေအတွက်အစပြုတဲ့သဘောတည်းရောက်မှာဖြစ်တယ်လို့ဆိုပါတယ်။ကာတာနိုင်ငံညာရေးဝန်ကြီးဟာမက်ဘင်ဂျက်ဆင်အယ်တနီကအာရဗ်အဖွဲ့ချုပ်ရဲ့အစီအစဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထပ်ဆင့်ထောက်ခံချက်ရယူအောင်ကြိုးစားသွားမယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲဆော်ဒီနိုင်ငံသားရေးဝန်ကြီးမင်းသားကြီးဆာဦဒ်အယ်ဖိုင်ဇယ်ကစီးရီးယားရှိအာရဗ်အကဲခတ်အဖွဲ့ကနေဆော်ဒီကိုယ်စားလှယ်အဖွဲ့ကိုရုပ်သိမ်းမယ်လို့ကြေညာလိုက်ပါတယ်။စီးရီးယားအနေနဲ့အာရဗ်အဖွဲ့ချုပ်ကိုပေးထားတဲ့ဂရုတွေကိုမလိုက်နာတဲ့အတွက်ကန့်ကွက်တဲ့သဘောဆော်ဒီအရေဗျနိုင်ငံကနေအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်ရှင်။